ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မြို့မှာကိုဗစ်ကူးစက်မှုနှုန်းထိုးထောင်တက်နေတာကိုရှော့ချနိုင်ဖို့အသွားအလာကန့်သတ်မှုတွေလှုပ်လာပြီးကြုံလာတဲ့အခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ဖို့ရန်ကုန်တိုင်းလူမျိုးရေးဝန်ကြီးဦးနိုင်ငံလင်းနဲ့ကလေးထုခုပမောက္ခဒေါက်တာစောဝင်းကိုမေးမြန်းထားမှာဦးနိုင်ငံလင်းကအခုလိုစရှင်းပြပါတယ်
ကျွန်တော်တို့ရန်ကုန်မှာတော့ပိုးတိုးစီကအလုံးများလာတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်လို့ရှိရင်ပြည်သူလူထုကအခုအချိန်လေးအဆုဝေးနဲ့သွားနေတာကိုတွေ့နေရသေးတယ်ထင်းထုတ်နိုင်အောင်ပေါ့ကျွန်တော်တို့ဘက်ကတော့အစွမ်းကုန်ကြိုးစားနေရပေါ့နော်အစိုးရဘက်ကတော့ဒါပေမဲ့ပြည်သူလူထုရဲ့လိုက်နာမှုအားနည်းလို့ရှိရင်ထင်းထုတ်မှုမှာအခက်အခဲဖြစ်နေတယ်အဲ့တော့အဓိကပြောချင်တာကတော့ပြည်သူလူထုအနေနဲ့အရင်တော့လိုက်လာခဲ့သလိုကျန်းမာရေးနဲ့အာဏာသဝင်ဌာနရဲ့ညွှန်ကြားချက်တွေနဲ့အညီနေပြီးထိုင်ပြီးဖို့ဖြစ်နိုင်လို့ရှိရင်အိမ်မှာပဲနေဖို့လူစုလူဝေးပြီးမသွားဖို့ဖြစ်မနေသွားမယ်ဆိုလို့ရှိရင်မတ်တက်မယ်
ဟုတ်ကဲ့ပတ်စက်နဲ့နှာခေါင်းစီတက်ဖို့
ဟုတ်ကဲ့ဖေးရှိတက်မယ်
ညနာအကာ
ဟုတ်ကဲ့ကျွန်တော်ဆန်းဆန်းဒိုင်ဇာတွေသုံးမယ
်ဟုတ်ကဲ့ဟန်ဂျယ်လက်ဆေးဆေးရည
်ဟုတ်ကဲ့ဒါတွေအိုင်နာပြီပေါ့နောက်ပြီးဆိုရှယ်ဒစ်စတန်းစင်းကိုလည်းသူ
ခက်ခွက်ခွာနေပေါ့
ဟုတ်ကဲ့ဟုတ်ကဲ့အထူးဂရုစိုက်ဖို့ပေါ့နော
်ဟုတ်ကဲ့နောက်ထပ်ရောအဓိကသက်ဆိုင်ရာဒီရက်ွက်တိတိမှာတာဝန်ထမ်းဆောင်နေတဲ့သူတွေကိုဘာမှချင်းသေးလဲ
ကန်ပတ်ချက်တွေကတော့လုံးစေကတော့ကျွန်တော်တို့တိုင်းမှာဆိုလို့ရှိရင်ဒါလမ်းတွေမှာတော်တော်လေးပေါ့ပိတ်ဆို့တာတွေကျွန်တော်ကြားနေရတယ်ပေါ့နော်ကြားနေရတော့ကျွန်တော်တို့ဒါပြည်အောင်စုကလည်းစာထွက်တယ်လို့ဒီလိုကြားတယ်အဲ့တော့ပြည်သူလူထုအနေနဲ့ဟိုတိတ်ပြီးတော့ခက်ခဲသွားအောင်ပေါ့နော်ကျွန်တော်တို့မလုပ်တဲ့ဘူးကျန်းမာရေးနဲ့အာဏာသဝင်ဌာနက stay at home လို့ကြေညာထားတဲ့အဲ့ဒီမှာစီမင်းစည်းကမ်းတွေပါတယ်ပေါ့နော်အဲ့စီမင်းစည်းကမ်းတွေအတိုင်းသာလိုက်နာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဆင်ပြေပြီးလို့မြင်ပါတယ
်ဟုတ်ကဲ့အခုဒီခက်ခဲနေတဲ့အနေအထားကိုတော့ဒီဖြစ်ရှင်းနိုင်မဲ့အနေအထားဘယ်လိုမြင်လဲ
ကျွန်တော်တို့ယုံကြည်မှုအပြည့်ရှိတယ်အစိုးရအနေနဲ့တက်နိုင်အောင်ကျွန်တော်ကြိုးစားမယ်အခုပြည်တော်စုကလည်းပူးပေါင်းဆောင်ရွက်မှုတွေကျွန်တော်အများအားကောင်းလာပြီပံ့ပိုးမှုတွေအားကောင်းလာပြီရန်ကုန်တိုင်းမှာဆိုလို့ရှိရင်ရန်ကုန်တိုင်းအစိုးရဥဆောင်ပြီးတော့တိုင်းဒေသကြီးတက်မှာရုပ်ရှင်ဌာနရှိတာပေါ့အဲ့ဒါနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်နေကြတယ်ဗိုလ်လံဒီယာတွေနဲ့ပူးပေါင်းဆောင်ရွက်နေကြတယ်နောက်ပြီးတော့ပြည်သူလူထုကနေပူးပေါင်းဆောင်ရွက်တာတွေရှိတယ်အားလုံးပူးပေါင်းဆောင်ရွက်မှုကညီညွတ်ညွတ်နဲ့ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်တိုက်ပွဲကိုတော့ကျွန်တော်နိုင်အောင်တိုက်နိုင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့နောက်ထပ်ရောဘာမှချင်းသေးလဲ
ဒီကူးစက်ရောဂါနဲ့ပတ်သက်ပြီးတော့အမြင်ကျေဖို့လိုတယ်ပေါ့နော်ကျွန်တော်တို့ကအကျပ်စုံနေရတယ်လို့ခေါ်တာပေါ့နော
်ထိမ့်ညှိနေရတာပေါ့နော
်ဟုတ်ကဲ့အစွန်းနှစ်ဖက်ရှိတယ်ပေါ့ဗျာတစ်ဖက်ကကျတော့ပြည်သူအတင်းအကျပ်ကြီးပိတ်ဆို့လိုက်ရင်လည်းပြည်သူရဲ့စာဝတ်နေရေးနဲ့အခက်အခဲတွေအများကြီးကြုံသွားနိုင်တယ်တစ်ဖက်ကလည်းအရန်ပော့ရော့သွားလို့ရှိရင်လည်းရောဂါကိုမထိန်းချုပ်နိုင်ပဲဖြစ်သွားနိုင်တယ်အဲ့တော့အဲ့ကြားထဲမှာကျွန်တော်အကျပ်စုံဖို့လိုတယ်လို့မြင်ပါတယ်အဓိကတော့ပြည်သူလူလိုက်နာမှုအားကောင်းတာနဲ့အမြထိန်းချုပ်မှုအားကောင်းတာနဲ့အဲကြလို့ကြအချင်းတူတူအတွင်းမှာပြန်ပြီးတော့ဖြေလျှော့မှုတွေကျွန်တော်လုပ်နိုင်မယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ကျေးဇူးပါဦးနိုင်ငံလေးခင်ဗျာအဲ့ဒီတော့အခုလိုဒီရန်ကုန်မှာကူးစက်မှုတွေမတရားများနေတဲ့အနေအထားကိုဒီထိန်းချုပ်နိုင်မယ့်အနေအထားပေါ့နော်ကလေးတစ်ခုဆရာဝန်ကြီးပမခဒေါက်တာစောဝင်းကိုဆက်မိမှာဖြစ်ပါတယ်အဲ့တော့ဆရာကြီးရန်ကုန်မှာအခုဒီကူးစက်မှုတွေလည်းများထိန်းချုပ်ပိတ်ဆို့မှုတွေလည်းပြင်းထန်နေတဲ့အနေအထားကိုဆရာဘယ်လိုသုံးသပ်မိလဲ
ကျွန်တော်မြင်တော့ဒီတစ်ချိန်ဖြစ်တာတော့တကယ်ယောဂဖြစ်တဲ့လူနဲ့ထိတွေ့တာမရှိပဲအေးသွားခဲ့တာလည်းမရှိပဲနဲ့တွေ့နေတော့သူတို့ကြားမှာတော့ကူးစက်ပြန်သွားမှုရှိတယ်အဲ့ဒီတွေကလည်းလက္ခဏာပြမှာမဟုတ်အဲ့တော့ခုခုကိုကာဝယ်မှုတွေလုပ်ဖို့လိုပါပဲယောဂဘုဒ္ဓဆန္ဒလူကဘယ်မှာရှိလဲဆိုတာပြောလို့မရတဲ့အခြေအနေဖြစ်နေပါတယ်။ကိုယ်မိမိအိမ်မှာမိမိနေစေခြင်းနဲ့သွားလာကန့်တတ်တယ်ပေါ့နော်။ဆိုတော့ဒါယောဂဘုရှိတဲ့လူတွေ့လို့ရှိရင်လည်းအဲ့နန်းပတ်ဝန်းကျင်တော့ local lockdown ဆိုတာအဲ့နေရာပိတ်ဆို့တာလုပ်တယ်ပေါ့။အကုန်လုံးတော့လည်းလုပ်တာမဟုတ်ပါဘူး။ဒါပေမဲ့တချို့လက်ွက်ခေါင်းဆောင်တွေပေါ့အဆိုးရမှုတွေကလည်းအခါလေးကျလည်းဒီအသေးပဲကောက်လဲမှားတယ်နဲ့တူပါတယ်။လမ်းတွေအကုန်လုံး live ပိတ်ထားတယ်ဆိုပါတယ်ကသိလို့ဖို့မလို့ပါဘူးဖြစ်တဲ့တက်လေမြားကိုယ်မှာကိုနေခုနဟုံးစေးဆိုတာပါလဲဆိုတာဒီညားချက်ထဲမှာပါပြီးသားဖြစ်ပါတယ်ဈေးသွားဝယ်မယ်ဆိုလို့ရှိရင်တယောက်ဝယ်လို့ရတယ်ဈေးကမ်းပြရင်တယောက်ပြလို့ရတယ်စတာပေါ့နော်
ဟုတ်ကဲ့ဆရာအခုပြည်တော်စုအစိုးရကလည်းရန်ကုန်တိုင်းအစိုးရအနေနဲ့အဲ့လိုမျိုးအောက်ခြေမှာအလွန်ကျွန်းအပြတ်ကိုပိတ်ပြီးတော့တားနေတာတွေကိုလည်းရှင်းပေးဖို့အရေးယူပေးဖို့ပေါ့နော်ညွှန်ကြားချက်ထွက်ထားပါတယ်ဆရာ
ဟုတ်ပါတယ်ကျွန်တော်မြင်တော့လမ်းတွေအကုန်လုံးပိတ်ပြီးမသွားရမလားရလို့ကိုမလိုပါဘူးအစုံတစ်ဖက်ကိုရှောင်ဖို့လိုတာပေါ့တစ်ဖက်ကတော့လုံးဝဂျုံဆိုင်ပဲနဲ့ဖြစ်ရင်တော့လည်းအများကြီးကူးဆက်ကိုရင်ပို့ပြီးတော့အန္တရာယ်ရှိတာပေါ့တစ်ဖက်ကလည်းမလိုအပ်တဲ့ထိန်းချုပ်မှုတွေလုပ်နေလို့ရှိရင်လည်းကြွားလာခဲကိုလောကကံရခဲကုန်မှဖြစ်နိုင်တော့ပေါ့နော်
ဟုတ်ကဲ့နောက်ထပ်ရောဆရာအရေးတကြီးပါပြောချင်တယ်လေအခုလိုအခက်အခဲကြုံလာချိန်မှာလေ
ကျွန်တော်နိုင်ငံအနေနဲ့လည်းဒီအထူးချမှတ်ကူတာလို့ဘာလို့ကသူများနိုင်ငံတော့ပြင်ရမရှိဘူးကျမ်းမာရေးဝန်ထမ်းတွေလည်းအရန်ပင်ပန်းမယ်ပေါ့နော်ဒီစီမင်းစိတ်ကနေတော့တိတိကျကျလိုင်းတော့လို့ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအားလုံးကစီကဲလိုက်နာပူပေါင်းဆောင်ရွက်နိုင်ရင်ဒီကူးစက်မှုပြန်ချသွားနိုင်ဖို့နေထား
ပြောသွားမယ်လို့ထင်ပါတယ်ဘာလို့ဆိုရခိုင်မှာထပ်မံကူးစက်မှုကနည်းသွားတယ် ဒီနေ့နဲ့လည်းကျွန်တော်23ရောက်ပဲတွေ့တော့ဒီနေ့လည်း150ဆိုတာမနေ့ကနေဆိုင်တော့နေပါတယ်ဒီဥစ္စာကိုတိတိကျလိုက်လာလို့ရှိရင်ထပ်ရောက်သွားမှာပါဥမာဖြင့်ဆိုင်တို့ပါလို့ဆိုတော့အရင်တော့ဒီခြေရင်မျိုးရောက်ခဲ့တယ်အခုထိန်းသိမ်းသွားနိုင်တာပဲလေ BNN လည်းဒီလိုပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြတ်ပါ